This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပါပဲဆရာနာရှင်ဘေးရောမှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်စက်တင်ဘာလ29ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်။ပထမအုပ်စွာရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောက်နှုတ်ချက်များကိုလူဦးနိုင်မှာတင်ဆက်ပေးမှာဖြစ်ပါရရှင
်မင်္ဂလာပါခင်ဗျာအခုချိန်အားစပြီး2025ခုနှစ်စက်တင်ဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့လူဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဒဇယ်မြို့နယ်ကန်ထူမရွာကိုအကြမ်းဖက်ဆေးအုပ်စု၄ချောင်းကနေတိုက်ခိုက်မှုဖြစ်စဉ် NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှအသေးစိတ်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်ဒဇယ်မြို့နယ်ကန်ထူမရွာကိုအကြမ်းဖက်ဆေးအုပ်စုမှလေကြောင်းကနေတိုက်ခိုက်မှုဖြစ်စဉ်အန်ယူဂျီလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှအသေးစိတ်ထုတ်ပြန်ထားပါသည်။စကိုင်းတိုင်းဒေသကြီးရေဦးခရိုင်ဒဇယ်မြို့နယ်ကန်ထူမရွာကိုအကြမ်းဖက်ဆေးအုပ်စုကစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းမှာလေကြောင်းကနေဂျက်ဖိုင်တာနဲ့ပေါင်900ဘုံးနှလုံးကျေးချတိုက်ခိုက်ခဲ့တာကြောင့်အပြစ်မဲ့အရဲသားပြည်သူ12ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ကြောင်းဒေသခံနဲ့လူခွင့်ရေးတာဝန်ခံတွေကအတည်ပြုသတင်းထုတ်ပြန်ထားပါသည်။တရတဟူလေတက်ကနေတက်လာတဲ့အကြမ်းဖက်ဆေးအုပ်စုရဲ့ Jet Fighter ဟာကန်တူမရွာအနီးမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲကလေးဝမျိုးကိုပတ်ပြီးတော့အပြန်မှလေကြောင်းကနေဘုံးကျေးချတိုက်ခိုက်ခဲ့တယ်လို့သိရပါပြီ။ Jet Fighter ဟာကန်တူမရွာအနောက်ဘက်ချမ်းမှာရှိတဲ့ဓာတ်ဆီဆိုင်အရှိကပြည်တော်စုလမ်းမကြီးအနီးကိုပေါင်900ဘုံးတစ်လုံးကျေးချခဲ့တာဖြစ်ပြီးတော့အနီးနားမှာရှိတဲ့အပြစ်မဲ့အရဲသားတွေထိခိုက်သေးဆုံးခဲ့ရတာဖြစ်ပါတယ်။အပြစ်မဲ့အရဲသား၁၁ဦးဟာပြင်းထန်ဒဏ်ရာရနဲ့သေဆုံးခဲ့ပြီးတော့ကိုဦးထိခိုက်ဒဏ်ရာရခဲ့ပြီးလေကြောင်းတိုက်ခိုက်မှုကြောင့်အဆောက်အုံ၃လုံးလည်းထိခိုက်ပျက်စီးခဲ့ပါတယ်။အကြမ်းဖက်ဆေးအုပ်စုဟာမတရားအာဏာလုယူပြီးတဲ့နောက်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဇက်တိုက်လုပ်ခဲ့ပြီးတော့လက်ရှိမှာလည်းတရားမဝင်ရွေးကောက်ပွဲတရက်ဖြစ်ဖို့ကြိုးပမ်းနေခြင်းဖြစ်ပြီးအရဲသားတွေအပေါ်ဦးတည်တဲ့အကြမ်းဖက်မှုတွေအားလည်းပုံမှန်မြင့်တက်လာခဲ့တယ်လို့လူအခွင့်အရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောင်မင်းမြို့နယ်မှာရှိတဲ့ကျေးရွာများကိုစစ်ကော်မရှင်တပ်ကအစိမ့်ငွေဘုံအပါဝင်လေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုတ်လုတဲ့တဲ့တင်ကိုတင်ပြပေးပါမယ်။တအောင်းပြည်တပ်မဟာနှစ်နယ်မြေကြောင်မင်းမြို့နယ်လုံဝဲကျေးရွာကိုစစ်ကော်မရှင်တပ်ကလေကြောင်းဖြင့်ဘုံ30လုံးနဲ့အစိမ့်ငွေဘုံ3လုံးလာရောက်ကျေးချတိုက်ခိုက်ခဲ့တယ်လို့ TNL ကအတည်ပြုထုတ်ပြန်ထားပါတယ်။စစ်ကော်မရှင်တပ်ဟာလုံဝဲကျေးရွာအတွင်ဝင်ရောက်လာပြီးတော့နေအိမ်များကိုမိရှုဖျက်ဆီးခဲ့ပါတယ်။စစ်ကော်မရှင်တပ်ရဲ့အစိမ့်ငွေဘုံကျေးချမှုကြောင့်တအောင်တက်မတော်တက်ဖွဲ့များမှမူဝေခြင်းအော့အန်ခြင်းမအီမတာဖြစ်ခြင်းမောပန်းခြင်းအသက်ရှူမြန်ဆန်ခြင်းလက္ခဏာများဖြစ်ပေါ်စေခဲ့ပြီးတော့ယခုအချိန်မှာတက်ဖွဲ့ဝင်3ဦးမှဆေးရုံမှာဆေးကုသမှုခံယူနေကြတယ်လို့သိရပါတယ်။အလားတူစက်တင်ဘာလ29ရက်နေ့နေ့လယ်2နာရီခွဲအချိန်မှာနမ်ဆော့ကျေးရွာမှာရှိတဲ့ပြည်သူလူထုများတီရှိရာကိုရွေကျဲရှိရှိဥတီပြီးတော့လေကြောင်းဖြင့်ပေါင်250ဘုံးတစ်လုံးနဲ့လက်နက်ကြီး6လုံးပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အမျိုးသားတအူးရဲ့ညာချီကိုထိမှန်ဒဏ်ရာရရှိခဲ့ပြီးတော့ပြည်သူလူထုများစိုက်ပျိုးထားတဲ့ပြောင်းမှုကိများလည်းထိခိုက်ပျက်စီးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာလက်နက်ဝယ်ယူရေးကွန်ရက် Burmese Arms Procurement Network မှာပါဝင်တဲ့မြန်မာကုမ္ပဏီများအားအမေရိကန်အစိုးရကပိတ်ဆို့အရေးယူတဲ့သတင်းကိုတင်ပြပေးပါမယ်။ မြန်မာလက်နက်ဝယ်ယူရေးကွန်ရက် Burmese Arms Procurement Network မှာပါဝင်တဲ့မြန်မာကုမ္ပဏီများအားအမေရိကန်အစိုးရကပိတ်ဆို့အရေးယူခဲ့တယ်လို့သတင်းရရှိပါတယ်။ Ryan Shunlet Company Limited Ryan Shunlet ဟာ2022ခုနှစ်မှာမြန်မာစစ်တပ်အတွက် KOMID နဲ့ပထမဆုံးအကြိမ်လက်နက်ရောင်းဝယ်မှုစီစဉ်ပေးခဲ့တဲ့မြန်မာလက်နက်ဝယ်ယူရေးကုမ္ပဏီတစ်ခုဖြစ်ပြီးတော့ KOMID အတွက်အယောင်မြင့်တင်မှုများပုံမှုလုံဆောင်နိုင်ရန်အတွက် Ryan Shunlet မှဝန်ထမ်းဖြစ်သူကျော်သူမျိုးမြင့်နဲ့အမှုဆောင်အရာရှိချုပ် CEO တင်မျိုးအောင်တို့ဟာ2023ခုနှစ်နှောင်းပိုင်းကစပြီးတော့ KOMID ကိုယ်စားလှယ်များနဲ့စီးပွားရေးအစည်းအဝေးများစွာပြုလုပ်ရန်တရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါသည်။ Ryan Shunlet ဝန်ထမ်းများဟာမြန်မာကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယား DPRK တို့တွားရောက်နိုင်ရန်ဗီဇာလျှောက်ထားရန်အတွက်ပေကျင်းမြို့ကိုတွားရောက်ခဲ့ကြကပေကျင်းမြို့မှာရှိတဲ့ KOMID ဒုတိယကိုယ်စားလှယ်ဖြစ်သူခင်ယုံကျူးဟာအခြားသော KOMID ကိုယ်စားလှယ်များတင့်မျိုးအောင်နဲ့ကျော်သူမျိုးမြင့်တို့နဲ့ပူးပေါင်းပြီးတော့ Ryan Shunlet ကနေတဆင့်မြန်မာလေတပ်အတွက်ဘုံများနဲ့ဝေဟင်စောင့်ကြည့်ပစ္စည်းများအပြင်လေချောင်းသုံးပုံးလမ်းညွန်ကရီယာ Area Bone Guidance Case နှစ်မျိုးရောင်းချရန်ညှိနှိုင်းဆောင်ရွက်ခဲ့ကြပါသည် KOMID ဟာ Ryan Shunlet ရဲ့လက်နက်နဲ့ဆက်ဆက်ပစ္စည်းများမှာယူမှုကိုအတည်ပြုနိုင်ရန်နဲ့စမ်းသပ်နိုင်ရန်အတွက်လေချောင်းသုံးပုံးလမ်းညွန်ကရီယာနမူနာများကို Ryan Shunlet သို့ထောက်ပံ့ပေးခဲ့ပြီးတော့အောင်ကိုကိုဦးဟာ Ryan Shunlet ရဲ့ Director တဦးဖြစ်ပါသည် Ryan Shunlet နဲ့ကျော်သူမျိုးမြင့်တို့ကိုအုပ်ချုပ်ရေးအမိန့် EO 13551အရာမြောက်ကိုရီးယားနိုင်ငံမှလက်နက်သို့မဟုတ်ဆက်ဆက်ပစ္စည်းများတင်သွင်းခြင်းတင်ပို့ခြင်းသို့မဟုတ်ပြန်လည်တင်ပို့ခြင်းတို့နဲ့သက်ဆိုင်တဲ့လေ့ကျင့်မှုအကြံဉာဏ်ပေးခြင်းသို့မဟုတ်အခြားသောဝန်ဆောင်မှုသို့မဟုတ်အကူအညီများတိုက်ရိုက်ဖြစ်စီတွေ့ဝိုင်းရေးဖြစ်စီပေးအပ်ရန်ကြိုးပမ်းခြင်းသို့မဟုတ်ငွေကြေးအယောင်အဝယ်များပြုလုပ်ခြင်းတို့အတွက်သတ်မှတ်လိုက်ခြင်းဖြစ်ပါသည်။ Ryan Shunlet နှင့်ကျော်သူမျိုးမြင့်တို့ကိုမြန်မာစီးပွားရေးရဲ့ကာကွယ်ရေးကဏ္ဍမှပါဝင်ပတ်သက်နေမှုကြောင့် EO 13514အရာပါထပ်မံသတ်မှတ်လိုက်ခြင်းဖြစ်တယ်လို့သိရပါသည်။ Ryan Shunlet ဟာ2024ခုနှစ်အောက်တိုဘာလမှာကနေဒါနဲ့ United Kingdom တို့ကသတ်မှတ်ချင်းခံရပြီးတော့2023ခုနှစ်ဒီဇင်ဘာလမှာဥရောပသတ်မှတ်က European Union ကလည်းသတ်မှတ်ခဲ့ပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါရခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုပြည်တွင်းသတင်းများကိုကျွန်မပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်စက်တဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ပူပူပါ။ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့အတန်းဖက်စစ်ကော်မရှင်သည်ငိမ့်တန်းစွာရက်ဖက်အသုံးပြုရန်ဟူသောအမည်တပ်၍နျူကလ িয়ার လက်နက်ပိုင်နိုင်ငံကြီးတနိုင်ငံနှင့်ပူးပေါင်းလှုပ်ဆောင်မှုများတိုးမြင့်ဆောင်ရွက်လာကြောင်းတမ်မက်ကြီးဦးတော်မထုံပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂအထွေထွေညီလာခံ၏အပြည့်ပြည့်ဆိုင်ရာနျူကလ িয়ার လက်နက်အလုံးစုံတိုက်ဖြတ်ရေးနေ့အထိမ်းအမှတ် High Level မျက်နှာဆုံးဤအစည်းအဝေးကိုစက်တင်ဘာလ26ရက်နေ့တွင်နယူးယောက်မြို့ရှိကုလသမဂ္ဂဌာနချုပ်၌ကျင်းပရာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မက်ကြီးဦးတော်မထုံကတက်ရောက်ပြောကြားခဲ့ပါသည်။နျူကလ িয়ার လက်နက်တိုက်ဖြတ်ရေးအစီအစဉ်များတိုးတက်မှုမရှိခဲ့သည့်အပြင်တရားမဝင်အာဏာသိမ်းစစ်တပ်သည်မြန်မာပြည်သူများပေါ်လေကြောင်းတိုက်ခိုက်မှုများနှင့်လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုများကိုအဆက်မပြတ်ဇက်တိုက်ပြင်းထန်စွာကျူးလွန်လျက်ရှိနေကြောင်းဒါ့အပြင်တစ်ချိန်တည်းတွင်တရားမဝင်အာဏာသိမ်းစစ်အုပ်စုသည်အန္တရာယ်ဖြစ်စေနိုင်တဲ့နျူကလ িয়ার လက်နက်ပိုင်းဆိုင်မှုရည်မှန်းချက်ကိုဆက်လက်လှုပ်ဆောင်နေပြီးငြိမ်းချမ်းစွာအရက်ဖက်အသုံးပြုရန်ဟူသောအမည်တပ်၍နျူကလ িয়ার လက်နက်ပိုင်နိုင်ငံကြီးတနိုင်ငံ၏ပူးပေါင်းလှုပ်ဆောင်မှုများတိုးမြင့်ဆောင်ရွက်လာနေကြောင်းရှင်းလင်းစွာပြောကြားရပါကမြန်မာနိုင်ငံကိုယခုကဲ့သို့အလုံးစုံပျက်စီးဆုံးရှုံးရိုးရင်းမှုတဲသို့တွန်းချခဲ့သောစစ်အုပ်စုသည်ငြိမ်းချမ်းသောအရက်ဖက်အသုံးပြုမှုအတွက်နျူကလ িয়ার နည်းပညာကိုအသုံးပြုလိမ့်မည်မဟုတ်ကြောင်းပြည်သူပြည်သားများပေါ်လွန်စွာဆိုးရွားသောစစ်ရာဆွဲမှုများကျူးလွန်နေသောစစ်အုပ်စုသည်အရက်ဖက်စစ်ပံနှံမျိုးအသုံးပြုနိုင်တဲ့နျူကလ িয়ার နည်းပညာကိုအရက်ဖက်အသုံးပြုမှုအတွက်သာဆောင်ရွက်လိမ့်မည်မဟုတ်ပါကြောင်းတမ်မတ်ကြီးကပြောပါရယ်နျူကလ িয়ার လက်နက်အသုံးပြုခြင်းမှလုံခြုံစိတ်ချစွာကာကွယ်နိုင်ရန်အတွက်တခုတည်းသောထိရောက်နိုင်တဲ့နည်းလမ်းမှာနျူကလ িয়ার လက်နက်အားလုံးကိုအပြည့်အဝဖျက်သိမ်းရေးသာဖြစ်သည်ဆိုသည့်မြန်မာနိုင်ငံ၏ရည်တည်ချက်ကိုထပ်မံအတည်ပြု၍လည်းတမ်မတ်ကြီးကပြောကြားခဲ့ပါရယ်ရှင်အခုဆက်လက်ပြီးတော့မြို့သားညီညွတ်ရေးဆိုရကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးတော်မိုးထွန်း၏ကိုရီးယားနှင့်တော်လန်ပြည်သူများတွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးပါမယ် အမျိုးသားညီညွတ်ရေးအစိုးရကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးတော်မိုးထွန်းနဲ့ကိုရီးယားရောက်တော်လန်ပြည်သူများတွေ့ဆုံပွဲကို2025ခုနှစ်စက်တဘာလ28ရက်နေ့မှာကျင်းပခဲ့ပါတယ်တွေ့ဆုံပွဲမှာတမ်မတ်ကြီးကစူပေါင်းလှုပ်ဆောင်နိုင်ခြင်းဟာအောင်မြင်ဖို့ရန်ဖြစ်ကြောင်းယခုနှစ်ကုလသမဂ္ဂကိုယ်စားလှယ်တပ်မတ်ရေးကိစ္စအခြေအနေစစ်ကော်မရှင်လုံးမြင့်ရွေးကောက်ပွဲကြောင့်ဖြစ်လာနိုင်မည့်အခြေအနေနိုင်ငံတကာဆက်ဆံရေးအခြေအနေများကိုရှင်းလင်းပြောကြားခဲ့ပါတယ်ပြည်နောက်တယောက်လာသူတော်လန့်ပြည်သူများ၏မေးမြန်းမှုများနှင့်ဆွေးနွေးချက်များကိုတမ်မတ်ကြီးကပြန်လည်ဖြေကြားဆွေးနွေးခဲ့တယ်လို့သတင်းရရှိပါရရှင်။အခုဆက်လက်ပြီးတော့လက်ရှိဖွဲ့စည်းထားတဲ့ CDM အဖွဲ့အစည်းများကြားပူးပေါင်းဆောင်ရွက်နိုင်မယ့်ကဏ္ဍများကိုဆွေးနွေးခဲ့တဲ့သတင်းတင်ဆက်ပေးပါမယ်။ဒေသအခြေပြု CDM နိုင်ငံဝန်ထမ်းအဖွဲ့အစည်းများတွေ့ဆုံဆွေးနွေးပွဲကိုယမန်နေ့ညနေမြန်မာစံတော်ချိန်ညနေ၄နာရီချိန်မှာ Zoom Meeting ဖြင့်ပြင်မာပြုလုပ်ခဲ့ပါရယ်။အဆိုပါအစည်းအဝေးမှာဒေတာခြေပြုဖွဲ့စည်းထားတဲ့ CDM နိုင်ငံဝန်ထမ်းအဖွဲ့အစည်း၅ခုမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးတဦးချင်းအပြန်အလှန်မိတ်ဆက်စကားပြောကြားခြင်းလက်ရှိဖွဲ့စည်းထားတဲ့ CDM အဖွဲ့အစည်းများကြားပူးပေါင်းဆောင်ရွက်နိုင်မယ့်ကဏ္ဍများကိုဆွေးနွေးခြင်းဒေတာခြေပြု CDM နိုင်ငံဝန်ထမ်းအဖွဲ့အစည်းများစုစည်းနိုင်သည့် platform တစ်ခုပေါ်ပေါက်လာ၏ကိစ္စများကိုဆွေးနွေးခြင်းနှင့်ပြည်သူ့နေဦးတော်လှန်ရေးတွင် CDM နိုင်ငံဝန်ထမ်းများ၏အခမ်းကဏ္ဍများကိုပြန်လည်မြင့်တင်နိုင်၏ကိစ္စများကိုဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါသည်အဆိုပါဒေတာခြေပြု CDM နိုင်ငံဝန်ထမ်းအဖွဲ့အစည်းများတွင်မွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSD မွန်ကရင်ပြည်နယ်နိုင်ငံဝန်ထမ်း CDM ကော်မတီ KCDM ကချင်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီ KSCCSC မန္တလေးဒေသအကြမ်းမဖက်အာဏာဖီဆိုင်ရေးအဖွဲ့ MCDMO နှင့်စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFU တို့ပါဝင်ပြီးတွေ့ဆုံဆွေးနွေးပွဲကိုညနေ6နာရီချိန်တွင်အောင်မြင်စွာရုပ်သိမ်းနိုင်ခဲ့ပါတယ်ရှင်အနည်းမခံမြင့်တန်ကမ်ပိန်းဝန်ရံပေးဖို့တရုတ်ဆောင်မင်းမော်ကွန်တိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အနည်းမခံမြင့်တန်ကမ်ပိန်းသိမ်းညာကမ်ပိန်းလေးကိုကူညီကြပါအောင်လို့တရုတ်ဆောင်မင်းမော်ကွန်ကဆိုထားပါတယ်။မြင့်တန်ခိုင်စစ်ဌာနနဲ့မြင့်တန်ခိုင်ကုတ်ကဲရေးလက်အောက်ရှိတရင်တပ်ဖွဲ့များအတွက်လိုအပ်တဲ့ကာကွယ်ရေးပစ္စည်းတွေနဲ့ဒဏ်ရာရရှဲဖို့တွေအတွက်စေဝါရိတ်ခါတွေပံ့ပိုးပေးဖို့ရည်ရွယ်ပြီးအဓိကအားဖြင့်ရန်ကုန်မန္တလေးနေပြီးတော့ဆက်သွယ်ထားတဲ့မဟာဗျူဟာမြောက်ဂိတ်ပတ်ကိုဖြတ်တောက်ရေးနေမြေစိုးမိုးရေးတို့အတွက်လည်းရည်ရွယ်ထားတဲ့ကမ်ပိန်းလေးဖြစ်တယ်လို့သိရပါတယ်။ထပ်ဖို့ပြည်သူရဲ့အလှူငွေဟာမြင့်တန်ခိုင်ကိုကာကွယ်ပေးနေတဲ့စစ်ဌာနအတွက်ဒဏ်ရာအကျိုးရှိစေမှာဖြစ်တယ်လို့တော်လန်ရဲ့ကြီးမားတဲ့အောင်မြင်မှုကိုအထောက်ပံ့ဖြစ်လို့ဝိုင်းဝန်းကူညီပေးကြဖို့တိုက်တွန်းလို့ဆိုထားပါရဲ့ရှင်အခုနောက်ဆုံးအနေနဲ့အိမ်ပြန်လန်းအတွက်တွဲမဲ့လက်ထောက်ဖို့ကန့်ဆယ်မဲ့အစီအစဉ်မကြခင်စတင်မဲ့သတင်းကိုတင်ဆက်ပေးပါမယ်အိမ်ပြန်လန်းအတွက်တွဲမဲ့လက်ထောက်ဖို့ကန့်ဆယ်မဲ့အစီအစဉ်မကြခင်စတင်ပြီဖြစ်ကြောင်းအပြည်ပြည်ဆိုင်ရာ ARD ထောက်ဖို့အသင်းက September 29ရက်နေ့မှာဖော်ပြပါရယ်အိမ်ပြန်လန်းအတွက်တွဲမဲ့လက်ထောက်ဖို့ကန့်ဆယ်မဲ့အစီအစဉ်မကြခင်မှာစိတ်ဝင်စားဖွယ်ကန့်ဆယ်မဲ့အစီအစဉ်လေးပြုလုပ်သွားဖို့ရှိပြီးအသေးစိတ်ချက်လက်များကို page မှာတက်ဆင့်ဆက်လက်ဖော်ပြပေးသွားမည်ဖြစ်ကြောင်းတော်လန်ထောက်ဖို့ပြည်သူများကိုသတင်းကောင်းပါအပ်ပါတယ်လို့ဆိုထားပါတယ်။အပြည်ပြည်ဆိုင်ရာ ARD ထောက်ဖို့အသင်းဟာစက်တင်ဘာလမှာပြည်ပြင်ထောက်ဖို့ရာမှာအမှတ် 29 ဗျူဟာတို့ကျက်စဲသိန်း B4P2809 ခွဲနှစ် drone project တို့ကျက်စဲသိန်းတိုင်းပကဖားတို့ကျက်5သိန်းရေကြည်မြို့နယ်ပကဖားတို့ကျက်5သိန်းလေးမျက်နာမြို့နယ်ပကဖာတို့ကြက်5သိန်းအမှတ် 29 ဗျူဟာလေးကျင်ရင်ဌာနမြေပြင်ဆက်သွယ်ရေးတို့ကြက်သိန်း20ထောက်ပို့ခဲ့ကြပါရရှင်အခုတင်ဆက်ပေးခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမပေးပို့ထားတာဖြစ်ပါရရှင် Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်ဒီနေ့နဲ့မနေ့ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုတော့အဲရီမတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်မိုးရီဝတာအခြေအနေခံမှန်းချက်တွေကိုတင်ပြပေးသွားပါမယ်ဘင်္ဂလားပင်လယ်အော်အခြေအနေကတော့ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာလာမယ့်အောက်တိုဘာလ၁ရက်နေ့ခန့်မှာလီဘီယာနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပါတယ်ဖိလစ်ပိုင်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းဘွတ်လိုက်ဟာယမန်နေ့ညပိုင်းမှာဗီယက်နမ်နိုင်ငံကုန်းနှင်းမိုင်ကိုဖြတ်ကျော်ဝင်ရောက်ခဲ့ပြီးကုန်းနှင်းမိုင်မုန်တိုင်းအဖြစ်လာအိုနိုင်ငံအလဲပိုင်းကိုဆက်လက်ဖြတ်ကျော်နိုင်ပါတယ်။အဆိုပါကုန်းနှင်းမုန်တိုင်းဟာစက်တင်ဘာလ30ရက်နေ့မနက်ပိုင်းမှာမြန်မာနိုင်ငံအရှေ့ဘက်ခြမ်းမှာအပြော့ပြက်ပြေးသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။မိုးအခြေအနေကတော့အနောက်ဘင်္ဂလားပင်လယ်ော်ကလီဘီယာနဲ့ရေဝံရဲ့အရှိန်ကြောင့်လကောက်မြန်မာနိုင်ငံအရှေ့ဘက်ခြမ်းကမုန်တိုင်းအကျဉ်းကျန်ဆဲတွေကြောင့်လကောက်မြန်မာနိုင်ငံအနေနဲ့အနှံ့ပြားမှာမိုးသည်ထန်စွာရွာသွန်းနိုင်ပါတယ်။အထူးသဖြင့်စက်တင်ဘာလ29ရက်နေ့နဲ့30ရက်နေ့ဒီမှာရှမ်းပြည်နယ်တောင်ပိုင်းမန္တလေးတိုင်းကယင်းပြည်နယ်ပဲခူးတိုင်းနဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမိုးကြီးခြင်းနဲ့လေပြင်းတိုက်ခတ်ခြင်းတွေဖြစ်ပေါ်နိုင်ပါတယ်။ အော်တိုဘာလာတရက်နေနဲ့နှစ်ရက်နေတွေမှာကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းရှမ်းပြည်နယ်မန္တလေးတိုင်းချင်းပြည်နယ်ရန်ကုန်တိုင်းပဲခူးတိုင်းကယင်းပြည်နယ်ကယင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးခြင်းနဲ့လေပြင်းတိုက်ခတ်ခြင်းတွေဖြစ်ပေါ်နိုင်ပါတယ်။အော်တိုဘာလာ၄ရက်နဲ့၅ရက်နေတွေမှာမိုးအားပြန်လဲလျော့နေသွားနိုင်ပါတယ်။အခုရက်သက်တပတ်အတွင်းမိုးသည်ထန်နိုင်တဲ့အခြေအနေရှိတဲ့အတွက်မြေကြီးကြီးခြင်းလျှက်တပြက်ရေလွှမ်းမှုခြင်းတောင်ကျချောင်းရေရှမ်းခြင်းနဲ့မြေပြိုခြင်းအန္တရာယ်တွေကိုအထူးသတိပြုပြီးကြိုတင်ရှောင်ရှားနိုင်ကြဖို့အကြံပြုအပ်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါဦးမယ်။စက်တင်ဘာလ29ရက်နေ့တွင်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်ထင်တင်ကနေတိမ်ထူရနိုင်ပြီးအနောက်တောင်မုတ်တုံးလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူတဲ့နယ်မုတ်တမခွေတို့ဘက်မှာအနောက်တောင်ဘက်ကလေးဟာတနင်္သာရီကိုမိုင်20ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။ရခိုင်ကန်ယူတဲ့နယ်မြို့ဝကျွန်းမဒေသတွေမှာအနောက်တောင်ဘက်ကလေးဟာတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်ရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယင်းပြည်နယ်ကယင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်တနင်္သာရီတိုင်းမှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်မနက်ဖြန်စက်တင်ဘာလ30ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရက်မှာအနောက်တောင်ဘက်ကလေဟာတနင်္သာရီကိုမိုင်30ကနေမိုင်40ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။ရခိုင်ကန်ယူရက်နဲ့မြို့ဝကျုံမဒေသတွေမုတ်တမခွေတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကယင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။ကယင်ပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းနေပြည်တော်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
Radio NUG မှာဆက်လက်အတန်းလှည့်ပေးနေပါတယ်။အခုတော်လန်ရေးကြပါအစီအစဉ်မှာမောင်မောင်ငိမ့်အေးရေးထားပြီးလွတ်လပ်ရေးဥဖတ်ထားတဲ့စစ်ကိုတတော်ချစ်တယ်ဆိုတဲ့တော်လန်ရေးကြပါကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်
။စစ်ကိုကျွန်တော်ချစ်တယ်။စစ်ကိုစစ်ချသွားနိုင်တယ်။စစ်ကစနစ်တစ်ခုကိုစစ်ချသွားနိုင်တယ်။စစ်ကလူတွေကိုစစ်ချသွားနိုင်တယ်လို့ငွေနဲ့ဖြစ်စီအာဏာနဲ့ဖြစ်စီအတိုင်းအဝိုင်းနဲ့ဖြစ်စီလူအချို့ကလဝကြီးအုပ်ထားတဲ့အရာမှန်သမျှကိုလဲစစ်ချသွားနိုင်ပါတယ်ရုပ်စွာအဆုံးခမားပါလဲသူပါလဲကျွန်တော်ပါလဲစစ်ကစစ်ချနိုင်ပါတယ်အခုတော့ရှိတယ်စစ်ကစစ်ညီနေအောင်စစ်မှဖြစ်ပါမယ်စစ်ကစစ်မမီပဲမစစ်တစစ်ဖြစ်နေရင်တော့ပြည်သူတွေတစစ်စစ်နာမှာပဲတိုင်းပြည်လဲတစစ်စစ်နာမှာပဲစစ်ကစစ်အယောင်ဆောင်ထားရင်စစ်ဟာဘယ်တော့မှမပြီးနိုင်တော့တယ်လို့ငြင်းချမ်းကြီးဟာလဲစစ်လို့မစစ်တော့ဘူးလေခိုးနေရမှာတစစ်စစ်ဒီနေရာမှာလဲတစစ်စစ်နဲ့စစ်ကြောင့်နာကျင်နေကြသူအားလုံးစစ်ကိုစစ်ဖြစ်ခြင်းကြပါမယ်စစ်ကြောင့်ပျော်ရွှင်နေကြသူတွေကတော့စစ်ကိုစစ်ဖြစ်မှာစိုးရိမ်နေကြစစ်ကစစ်ဖြစ်နေမှကာလတစ်ခုအလွန်မှာတိုင်းပြည်ဟာတိုင်းပြည်အစ်စ်လူတို့အစ်စ်စနစ်ဟာစနစ်အစ်စ်ပစ္စုပန်ဟာပစ္စုပန်အစ်စ်အနာကဟာအနာကအစ်စ်ဖြစ်နေမယ်စစ်ကိုစစ်ဖြစ်ဖို့ကျွန်တော်တို့ကိုယ်ထဲကသွေးတွေစစ်မြောင်လှက်ပနှွေးထွေးစီးဆင်းနေရမယ်စစ်ကိုကျွန်တော်ချစ်ပါတယ်စစ်ကစစ်မဖြစ်အောင်အားလုံးစစ်သွောင်းစစ်ချနိုင်တယ်မဟုတ်လား
Thank you. Radio NUG ပရိသတ်များရှင်အခုတော်လိုင်းသီဂီတာအစီအစဉ်မှာကိုကူရေးထားပြီး Rebecca ဖန်နိုင်တီဆိုထားတဲ့ယုံတရားခီးဆိုတဲ့တော်လိုင်းသီတခြင်းကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကို PNK ကဘာသာဖြင့်ခုရယ်မှတင်ဆက်ပေးမှာဖြစ်ပါရယ်ရှင
်ဘောမှုဖက်စီလို့ပြည်တမှုဖက်စီခွန်ရအရှုခဲ Radio NUG ကရာလီကေတနူရကူရီကြာရင်နဟိစုထေလူပဲစီနာကရာလီငိုးနပါပါမခုရင်နပြေဂလူရရိကြာရင်နမတခြားတဲ့ပါအငီရင်နတတရာခုလောက်ပါလုံးနေဒီနာဒေါရှုဖူးစင်နာမအုံတော့တို့ KNDF တခြားတဲ့ပါအငီကလီယာဒူခုခူရီဒူအလေးဟင်းနေဒီရိကြာရင်နဟိဆုထေလူပဲစီပါတခြားတဲ့ပါအငီအရှိခဲရင်နမတတရာခုလောက်ပါလုံးနေဒီနာ တောရှုပူရီနာမအူနော့တို KNDF ကလီအဒူကူခူရီဒူရီနာရောပိစတဲ့ပါလဲရှင်နာဒါငင်အရှိခဲအလေးမြချီရှူနီဒီနာ KNDF တာယင်အမတ်ဆီယိုကလီဖူစီနူအခဲအဟီတာနီဂတ်ဒူဖွေးနာပဲတခြားတဲ့ပါအငီရင်နာမတောရှုပူစီနူတေတရာခုလောက်ပါနီဒူဖွနာပဲမြာဘီကေတိပေပဲတနေဘီကေတိပေပဲတေတရာခုလောက်ပါလုံးနီဒူဖွနောခုနာရောဗိမားကျူနီတီအစင်းင်းနမအလိုဒူနီတို့ဖုန်လို့ KNTF တခြားတဲ့ပိုင်းကြီးကလီယာဒူခုခူရီဒူရင်လာရောအဟိတာကန်နီတီရင်ပါတယ်တခြားတဲ့ပိုင်းကြီးရင်တို့ TK ဖူစီဟယ်ရီနမအလိုဒူနီတို့ဖုန်လို့ထဒေါ်ရှူဖူ TK ဖူစီတတ်တထူချာနီတင်တဲ့အိုတိုဟေနမမတီအရီကျတေဘေပဲတပိချာစီနမအိုနော့တိုတဆူစင်ငင်းနီတီရင်လာပါတယ်TK Pusi Dehdi re Tetu Chani Tisinu Ta Unity Hina ma Tasha Te Pa Angi nu Tepitya Sinama Obeno Tu Phwin na ro Jadu Sunya Ni Di TK Pusi Akhu Phuna The Ajia Re Beni Ji Angi KNDF Clear Tu Khukuri Du Ina ro Tetu Tya Hita Kan Ni Di Ina bre Be Temya Ti Ni Di Lu Pwe Ku Ina ma KNDF Tan Yin Amat Susyo Tasha Te Pa Angi Asile Me Ni Di Asu Khesi မြတ်တီပဲနီဒီနာတက်ပြတဲ့ရှယ်စီနာအလိုနီဒီစီရင်နတတရာခုဒေစီတချာနီဒီနအခဲတခြားတဲ့ပိုင်းကြီးကလျာဒူခုခူရီဒူရင်နာရောအလိုနီဒီစီနမြမဘင်တရားနီဒီထဒွညာဟီလီပလိုကခေဆာနီဒီနာတခြားတဲ့ပိုင်းကြီးယူကလယူကလိုနီဒီစီနဟေတာကန်နီဒူဖုန်ဟိနမစင်ငနီဒီနာတရီတဲ့ကြရင်နာပဲကယာလီကေအပလက်ကွယ်ရွှေခဲတပရီနီဂျီအငဲကောက်စီဗြမောနာပကြက်ပူဆန်ငဲမာဘူရင်နာရောပတရီနီဒီဖုန်လထကယာလီကေဗြမောစီတဲဆူဟူရင်နအယဆေနီဒီတဲဆူဖူအရီယာရင်နဟစ်ဆူထေလူပဲစီပါကယာလီကေအပလက်ကွယ်ရွှေခဲတပတရီနီဂျီအငဲကောက်စီဗြမောနာပကြက်ပူဆန်ငဲမာဘူရင်နာရောပတရီနီဒီဖုန်လထကယာလီကေဗြမောစီတဲဆူဟူရင်နာရောအဘမုခရာနီဒီတဲဆူပနပါဟိနမဒီလူထီနီဒီရင်နာပဲဘေးတဆူရင်နာမှာပုံမလူနီတူပဲအော်တိုဘာလက်အပုံမနီတူဆူလဲခါလီဖုန်ထပြမောနာပကျဖူဆိုင်ငဲလျှောက်လူဒူပဲနီတူတဆစ်တဖဲအငဲအခွာရာစီနမဲချူနီတူဖုန်ထမဲဒူချာဒူချာပဲနီတိုင်ငဲအစီမမမင်တရားနီတူဖွင်နာပဲစိတ်ဟျာချာနီတူတဲဆူနဟိနမတဲ့ပဒရီအငဲအပစင်နာတဖြစ်တဲ့မဲဂျန်တာတဟီစီလေမကျွနီဒီတီကေဖူတမေစင်နဆေပလပါနီဒီဟေနမာအနာဘေပါနီဒီရှိနာစီယောနာခါရှိခရယာတစီတဖဲအဒူအတုယင်းနပီထူနီဒီဖူနေဟေနမာစင်ငင်းနီဒူစီဟာချာနူနီဒူတဆူနဟေနမာလေကနူပဲနီဒီအငေအင်တာဗျူးယင်းနမာဘီထူချီနီဒူဖူနေထအထူချီနူချာနီဒူတဆူဖူနီရှင်နာအပရဆူဆူခါလီပါဖူနေဒဆူစင်ငင်းနီဒူယင်းနာဘရေလေကြာချာနီဒီတဆူလီပါစီယင်းနမာအနာနိရိနေရှင်နိုင်ညာနာစတမလဲနေရှင်နိုင်ညာရင်အပိတန်လိုလုံးနီတူဖုန်ထပစုချင်းနီတူဖုန်ဟိနမစင်ငင်းနီတူအလီညူချာနီတူယီနမအနာနိရိနေရှင်နိုင်ညာနာစတမလဲနေရှင်နာဒါငီရင်အကြဆူကခေဆန်းနီတူပါဖုန်ထအပစင်နာဟုတ်ကိုစီတဖြစ်တဲ့မေအငဲတကြတဲ့အိုနီတူပရမောစင်နအဆုံလူတနီနီတူဖုန်ပါဟိနမစင်ငင်းနီတူနာတရီတေကြာရင်နာပဲကိုရဟိဆိုထေလူပဲစီရေဒီယိုအန်ယူဂျီတနွေကိုရီကြမှာထူနီကြန်ဒီပေဟောနီဒာနီဒီပိုအမှုဖက်စီလောပလီအမှုရာတူရတဆယ်နီလောဒီပိုနတ်တဖေပါနီတေဘွေတတရေ
ရေဒီယိုအန်ယူဂျီရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ရေဒီယိုအန်ယူဂျီရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်နာတော့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။